မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒိုင်အလီလိုက်စီစဉ်ကနေပြီးကြိုးပြပါရစေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ရွေးကောက်ပွဲအကျိုးကာလနဲ့အလားအပါရီရဲ့ခြေလှမ်းပါလာမယ့်ဒီ2020ခုနှစ်ဟာဆိုလို့ရှိရင်မြန်မာနိုင်ငံကြီးမှာအရေးကြီးတဲ့နှစ်တစ်နှစ်ဆိုပြီးတော့ပြောနိုင်ပါတယ်မြန်မာလူထုအများစုထောက်ခံမှုနဲ့အာဏာရလာတဲ့ NLD ပါတီ၄နှစ်တာတာဝန်ယူပြီးတဲ့နောက်သူ့ရဲ့စွမ်းဆောင်ရည်ပေါ်မှာလူထုကလည်းအကဲဖြတ်ခွေတစုံတရာရခဲ့ပါပြီလာမယ့်2020ရွေးကောက်ပွဲတက်တမ်းမှာတော့ NLD အနေနဲ့အရင်တစ်ခေါက်ကလိုပဲတောင်ပြိုကိုင်းပြိုအနိုင်ရနိုင်ပါမလားဒါပေမဲ့လည်းကဲဆတ်မှုတွေရင်ဆိုင်နေရပါတယ်ဒီတော့အနာပါတီရဲ့ရွေးကောက်ပွဲအကျိုးခြေလှမ်းနေနဲ့ပတ်သက်ပြီးတော့အများဆုံးကြည့်ရမယ့်အခြေအနေဖြစ်ပါတယ်။ဒါကိုကျွန်တော်တို့ဆွေးနွေးကြမှာဖြစ်ပါတယ်။အဓိကပေါင်းဆွေးနွေးပေးမယ့်ပုဂ္ဂိုလ်နှုတ်ရှိပါတယ်။ပထမတူကတော့မြန်မာနိုင်ငံရေးလီလာတုံးသက်သူဒေါက်တာရံမျိုးသိန်းဖြစ်ပါတယ်ခင်ဗျာ။နောက်တူကတော့မြန်မာနိုင်ငံရေးအကဲဖြတ်သူဒေါက်တာတက်ဆွေဖြစ်ပါတယ်။နှစ်ဦးစလုံးဒီတိုင်းပုံကိုကြောင်းနေပါတယ်ခင်ဗျာ။ကျွန်တော်အရင်ဆုံးဒေါက်တာရံမျိုးသိန်းကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ကိုရံမျိုးသိန်းကျွန်တော်တို့အရင်ဆုံးမေးချင်တာကအခု NLD ပါတီရဲ့ခြေလှမ်းမတိုင်ခင်ဒီမတိုင်ခင်မှာရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲဒီဥပဒေနဲ့ပတ်သက်လို့ပြင်သာစင်နာတွေလုပ်တယ်တချို့နိုင်ငံရဲ့ပါတီကကန့်ကွက်တာတွေလည်းကြုံရပါတယ်ခင်ဗျာအဲ့ဒါက NLD ပါတီရဲ့ခြေလှမ်းတရက်လို့ပြောနိုင်ပါလားအရင်ဆုံးအကိစ္စလေးမေးချင်ပါတယ
်ကျွန်တော်အမြင်ကတော့ဒီရွေးကောက်ပွဲကော်မရှင်ရဲ့အခန့်ကဏ္ဍဟာအင်မတန်မှအရေးကြီးပါတယ်အဲ့တော့ရွေးကောက်ပွဲကော်မရှင်ဟာတကယ်လွတ်လပ်ပြီးတရားမျှတတာနေဒီရွေးကောက်ပွဲကိုကျင်းပနိုင်လို့အာမခံရပါလိမ့်မယ်အဲ့ဒီလိုအာမခံနိုင်မှသာလျှင်ဒါမဲ့2020ရွေးကောက်ပွဲအပေါ်မှာနိုင်ငံတကာအတိုင်းဝိုင်းရဲ့ယုံကြည်မှုနဲ့ပြည်သူလူထုရဲ့ဟိုအပြည့်အဝယုံကြည်ပူးပေါင်းဆောင်ရွက်မှုတို့ရရှိနိုင်လိမ့်မယ်လို့မြင်ပါတယ်ဆိုလိုချင်တဲ့သဘောကတော့ဒါမဲ့2020ရွေးကောက်ပွဲမှာငဲပေးသူရာဂိုင်နှုန်းကျဆင်းမယ်ဆိုရင်အဲ့ဒီအကျိုးတက်ရောက်မှုဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲပေါ်မှာပါတက်ရောက်နိုင်တဲ့အတွက်ကြောင့်မလို့နော်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့ဒီအချက်ကိုအလေးနဲ့ထားပြီးတော့နော်ဟိုပြည်သူလူထုကြားမှာရွေးကောက်ပွဲကိုစိတ်ဝင်စားလာအောင်မဲပေးလာအောင်နောက်ပြီးတော့ဒီရွေးကောက်ပွဲမှာပထမဆုံးအချိန်မဲပေးမယ်လူငယ်မဲဆန္ဒရှင်၅ဆန္ဒရွေးကောက်ပွဲပေါ်မှာစိတ်ဝင်စားလာအောင်အဲဒါမျိုးတွေကိုတော့ကော်မရှင်အနေနဲ့ပို့ပြီးအလေးထားဆောင်ရွက်ဖို့လိုအပ်တယ်လို့မြင်ပါတယ်ဗ
ျဟုတ်ကဲ့လက်ရှိကော်မတီကော်မရှင်ရဲ့ရည်တည်မှုနဲ့ပတ်သက်လို့ကိုရံမျိုးသိန်းရဲ့တုံ့တက်ချက်သိကြပါလေဘာဖြစ်လို့ဆိုတော့တလောကရွေးကောက်ပွဲကော်မရှင်ဥပဒေပြင်ဆင်ချက်မှာအထူးသဖြင့်ဒီ NLD ပါတီကလည်းလာမယ့်ရွေးကောက်ပွဲမှာရင်ဆိုင်ရမှာတိုင်းသားဒေသတွေမှာတိုင်းသားဒေသတွေမှာရွှေပြောင်းလူသမားတွေကိုမဲပေးခွင့်ဆိုတဲ့ကိစ္စပါပြင်ဆင်ချက်မှာပါလာပါတယ်အဲ့တော့တိုင်းသားပါတီကချင်ပါတီတွေကကန့်ကွက်တာလည်းကြုံရပါတယ်အဲ့တော့ရွေးကောက်ပွဲကော်မရှင်ရဲ့အခုအနေထားတီးကြားလွတ်လပ်မှုရှိမှရှိကိုရံမျိုးသိန်းရဲ့တုံ့တက်ချက်ဘယ်လိုများရှိပါလဲ
အဲကျွန်တော်အမြင်ကတော့ဒီရွေးကောက်ပွဲကော်မရှင်ရဲ့လက်တလုံးဆောင်ရွက်ချက်တွေဟာတော့ဟိုမေကွန်ထုတ်เสียဖြစ်တယ်ပေါ့လေအဲဆောင်ရွက်ချက်အချို့လည်းပဲတွေ့ရပါလေအဲ့တော့အထူးသဖြင့်တော့ရွေးကောက်ပွဲကော်မရှင်အနေနဲ့နော်အပြင်စင်တာတွေပြောင်းလဲတာတွေလုပ်တဲ့အခါမှာနော်သက်ဆိုင်ရာနိုင်ငံရေးပါတီတွေနော်တိုင်းရင်းသားပါတီတွေနဲ့နော်ညှိနှိုင်းဆွေးနွေးပြီးတော့အဲ့ဒီပါတီတွေရဲ့အမြင်သဘောထားတွေတုံ့တက်ချက်တွေအဲ့ဒါတွေကိုရှားယူနိုင်ဖို့လည်းလိုအပ်တယ်လို့မြင်ပါတယ်နောက်ပြီးတော့အဲနိုင်ငံရေးပါတီတွေနဲ့လည်းပဲချက်ချင်းပြန့်ပြန့်ပေါ့လေအပီပေးပြီးတော့ပြည်ထောင်စုနိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်ဒါနဲ့လက်ရှိတော့ပြည်သူ့မှာနိုင်ငံရေးပါတီတွေကြားမှာစိုးရိမ်မှုရှိနေတာကတော့လက်ရှိပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာတော့တကယ်ရောလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတစ်ခုကိုကမကထပြုပြီးတော့ကျင်းပနိုင်ပါမလားဆိုတဲ့အပေါ်မှာတော့အဲဒီကိစ္စမှာစိုးရိမ်ပူပန်မှုတွေရှိနေတာတော့အဲအခင်ရှားတွေ့ရပါတယ်
ဟုတ်ကဲ့ခင်ဗျာဒါကရွေးကောက်ပွဲကော်မရှင်ရဲ့ခန့်ကဏ္ဍပေါ့လက်ရှိအာဏာရ NLD ပါတီရဲ့ပြင်ဆင်မှုတွေရွေးကောက်ပွဲခြေလှမ်းနေတဲ့ပတ်သက်လို့တော့ရေမျိုးသိမ်းဘယ်လိုများမြင်မိပါလဲခုနေထားမှာ
အဲကျွန်တော်အမြင်ကတော့လက်ရှိအာဏာရဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ပေါ့လေဒီဒုတိယဥက္ကဋ္ဌပြောတဲ့ဒီစကားတွေအများကြီးနေဆိုရင်တော့လက်ရှိပါတီအနေနဲ့2015တုန်းကတော့မှားခဲ့တဲ့အမှားမျိုးဖတ်ပြီးမမှားဖို့အတွက်ကိုအကျိုးတင်ပြင်ဆင်မှုတွေလုံလာမယ့်အခြေအားမျိုးကိုတွေ့နေရပါလေအထူးသဖြင့်တော့ကိုယ်စလဲလောင်းရွေးချယ်တဲ့နေရာမှာတော့မိုးချရွှေကူသဘောမျိုးတွေမဟုတ်ဖ ೇನೆ တော့တော့အောက်ခြေပြည်သူလူထုတော့ရမီရဖတော့အောက်ခြေပါတီဝင်ထုကနေတော့ထောက်ခံပြီးတော့တကယ်လည်းပဲအခြေချင်းပြေဝတဲ့ကိုယ်စလဲလောင်းတွေကိုဘူဝါဒတွေစီးရင်စီကန်းနေနဲ့အညီရွေးချယ်တင်ရောက်နိုင်ဖို့စူးစမ်းလာနိုင်တဲ့အနေအထားတွေတော့တွေ့နေရပါလေအဲ့ဒီလိုစူးစမ်းလာနိုင်မယ်ဆိုရင်တော့ကိုယ်စလဲလောင်းဒီအပေါ်မှာမဲဆန္ဒရှင်တွေရဲ့စိတ်ဝင်စားမှုပိုများလာမယ်ဆိုရင်ဘဲပေးသူရာဂိုင်နှုန်းလည်းပို့ပြီးတက်လာနိုင်ပါတယ်။နောက်ပြီးတော့ရ လက်ရှိအာဏာရပါတီရဲ့အနိုင်ရရှိနိုင်မှုအတွက်လည်းပဲနားစွာအထောက်အကူပြုနိုင်လေးမယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်
ဟုတ်ကဲ့အရင်ရွေးကောက်ပွဲ2015ရွေးကောက်ပွဲလုံးကဒီဒေါ်စန်းစစ်ကြီးကတစုံတရာလူလူကြားထဲမှာလူကြိုက်များပါတယ်သူကိုယ်တိုင်နေရာတော်များများဆင်းပြီးတော့မဲဆွဲစည်းရုံးတာတွေလုပ်ပြီးတော့မဲကိုယူနိုင်ခဲ့တယ်ပေါ့နော်ဒီတစ်ခေါက်မှဒီလိုလုပ်နိုင်ခြင်းရှိပါမလား
အဲဖြစ်နိုင်ခြင်းရှိတာက2020လေးမှာနော်ဒီနိုင်ငံတော်တိုင်ပြည်ပုဂ္ဂိုလ်ဒေါ်စန်းစစ်ကြီးအနေနဲ့အစိုးရတာဝန်တွေကနေနော်အနားယူခဲ့မယ်ဆိုရင်နော်ဒီပါတီစည်းရုံးရေးလုပ်ငန်းတွေကိုချေချေပြက်ပြက်လုပ်နိုင်တဲ့အနေအထားမျိုးတော့ရှိပါလေအထူးသဖြင့်တော့အဲကျွန်တော်အမြင်ကတော့တိုင်းဒေသကြီးခုနှစ်ခုမှာတော့ပို့ပြီးတော့အလေးပေးအာရုံစိုက်ပြီးတော့မဲဆွယ်စည်းရုံးမှုကိုလုပ်မယ်လို့ကျွန်တော်ထင်ပါတယ်။တိုင်းသားဒေသတွေမှာတော့အထူးသဖြင့်ပေါ့လေဥပမာကျွန်တော်တို့ရှမ်းပြည်နယ်ရခိုင်ပြည်နယ်တိုင်းသားပြည်နယ်ဒေသတွေမှာအမျိုးသားဒီမိုကရေစီပတ်ချုပ်အနေနဲ့2015လုံးကနိုင်ခဲ့တဲ့အခြေအတွက်ကိုပြန်ရဖို့တော့မှမနေစူးစမ်းမယ့်အနေအထားမျိုးရှိပါတယ်။အဲ့တော့အထူးသဖြင့်တော့လာမယ့်ရွေးကောက်ပွဲမှာတော်ဆန်းစုကြည်ကိုယ်တိုင်ဘဲဆွယ်စီယုံတာမျိုးဖြစ်လာနိုင်ပါတယ်။နောက်ပြီးတော့မျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့တိုင်းဒေသကြီးခုနှစ်ခုမှာပို့ပြီးတော့အာရုံစိုက်လာနိုင်ပါတယ်။နောက်ပြီးတော့ကျွန်တော်အမြင်အားဖြင့်ဒီတော်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့ပေါ်မှာအားမလို့အားမရဖြစ်တာတွေစိတ်တိုင်းမကျတာတွေပညာသက်တွေရှားမအောင်အလေလက်လွားတွေရှားမအောင်တော်တော်ချေချေပြတ်ပြတ်ဖြစ်နေတော့လဲပဲ။လက်ရှိအခြေအနေမှာတော့ရင်းချက်အစရာမရှိတဲ့အခြေအနေတစ်ခုလို့တော့ဒီမေတ္တာရှင်မြန်မာပြည်သူလူထုအများစုကြီးကရင်ဆိုင်နေရတယ်လို့ကျွန်တော်မြင်ပါတယ်။အဲ့ဒီအတွက်ကြောင့်မလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လိုအပ်တဲ့ပြုပြင်ကြောင်းလဲမှုတွေတော့ကိုယ်စလဲလောင်းရွေးချယ်တဲ့နေရာမှာပဲဖြစ်ဖြစ်မဲဆွယ်စည်းရုံးတဲ့နေရာမှာပဲဖြစ်ဖြစ်လှုပ်လာနိုင်တဲ့ဆိုရင်တော့ဒါမဲ့ရွေးကောက်ပွဲမှာအထူးသဖြင့်တိုင်းဒေသကြီးတွေမှာဆက်ပြီးတော့တောင်ပြိုကမ်းပြိုအနိုင်ရဖို့အလားအလာရှိနေတယ်လို့မြင်ပါတယ်
ဟုတ်ကဲ့ခင်ဗျကိုရံမျိုးသိန်းဒီလိုက်ပေါ်မှာခဏနေပြီးပါအောင်ခင်ဗျကျွန်တော်နောက်ထပ်ပြန်နိုင်ဆွေးနွေးပြီးမယ်ဒေါက်တာတက်ဆွေကိုဖိတ်ခေါ်ကြပါမယ်ခင်ဗျဆရာဒေါက်တာတက်ဆွေခင်ဗျခုနကဆွေးနွေးသွားတဲ့ကိစ္စပါပဲအခုဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်အဓိက NLD ပေါ့နော်အနိုင် NLD ပါတီရဲ့ယူကောက်ပွဲနဲ့ပတ်သက်လို့ခြေတန်းနေနဲ့ပတ်သက်လို့ဘယ်လိုများသုံးသပ်မိပါလဲကော်မရှင်ဟိုများဩဇာလွှမ်းမိုးတာရောရှိပါလားဘယ်လိုမြင်ပါလဲခင်ဗျပထ
မဆုံးတစ်ချက်ကယူကောက်ပွဲကော်မရှင်အရင်ကယူကောက်ပွဲကော်မရှင်နဲ့မတူတဲ့ယူကောက်ပွဲကော်မရှင်ဖြစ်ပါတယ်ဒီယူကောက်ပွဲကော်မရှင်ကနေပြီးတော့ပြည်ပြင်ကြောင်းလုံးဘုတ်ဒီနောက်ကအစ်စ်လောက်တာတွေကိုကြည့်လို့ရှိတယ်ဒီလောက်တဲ့ဟာယူကောက်ပွဲကော်မရှင်တင်းရဲ့အနေနဲ့အရင်ကမာယွန်ရဲ့ကရှုပ်ဆော်ခဲ့တာတွေကိုပြင်နေတဲ့ပြင်ဆင်မှုတွေကိုကြိုးစားမုန်းလို့ပဲကျွန်တော်ကမြင်တယ် MLD ပါတီလာမဲ့ယူကောက်ပွဲအနေနဲ့ရေးအတွက်မဟာပြည်ဝတီရဲ့ဒီမဲ့လုပ်တယ်လို့ကျွန်တော်ကမှတ်မြင်ပါဘူးခင်ဗျဒါပထမဆုံးပါခင်ဗျနောက်ယူကောက်ပွဲကော်မရှင်အသာထားပြီးတော့အမေရိကန်2020ယူကောက်ပွဲအတွက်ပြင်ဆင်မှုတွေကတော့2015-2016တုန်းကအာနေဂျက်တီကိုအမေရိကန်ပါတီကိုလိုက်ကပြည့်ခဲ့တယ်ဒါလည်းဟိုပြည်ပြင်ကြောင်းလေးကိုကြိုးစားနေကြတယ်အဲ့တော့တော်တော်များများလည်းအပြည့်ပြင်ကြောင်းလေးတွေဖြစ်လာတယ်လို့ကျွန်တော်ယူဆပါတယ်ခေါင်းဆောင်ကိုရမျိုးတွေဆွေးနွေးကြလို့ပေါ့နော်အဲ့တချို့ကိုယ်တိုင်လည်းနောက်ရင်းချက်မှုပြီးစားတွေကိုလည်းရပုံပြီးအဲ့တော့ပိုပြီးတန့်စင်ကောင်းမွန်အောင်ကြိုးစားမယ်လို့ကျွန်တော်မြင်ပါတယ်။တိုးတော့လည်းဒီတိုင်းလူလုပ်တဲ့လူမှရန်ုံကြီးဆိုတာတော့ကိုမဖြစ်နိုင်ဘူးပေါ့နော်။တိုးတော့ကြိုးစားမှုတွေလည်းလုပ်ပြီးတော့ပိုကောင်းအောင်လုပ်ရည်။ဆန်ကတိရတဲ့ချက်ကအရေရထောက်ကိုရည်ကလေးကလူကပွဲတွေဝင်တဲ့ခုချင်းကြီးရှိဘူးနော်။ဝင်လို့ရှိရဲ့။ဘုကပပလုံးကြီးတို့ကမဲပေးမဲ့လူကြီးကြိုက်အောင်အမခရရေနော်ဘောဘာတူပြင်းတဲ့အောင်ပေါ်ပြလာပေါ်လာစီဘယ်တော့မှမလုပ်ခဲ့တဲ့ပါတီဖြစ်ပါတယ်။အတီးတီးငင်းငင်းနဲ့ဖြစ်စ်ဖြစ်တတ်တာတွေကိုအမဲရရေတော့ကြိုးစားရတယ်။လူတူအတီးတဲ့အားရယူနေစတဲ့ကောနော်ဒါလိုလုပ်တယ်။အဲ့တော့ခုလည်းပဲအဲ့ဒီကလည်းတီးတီးငင်းငင်းနဲ့အလူကြီးတစ်ပေါင်းဆန်သာမဲရရေကိုကြိုးစားလိုက်ခဲ့။ဟလာတချို့ပေါ်ပြလာနေတယ်လို့လည်းလုပ်ကြည့်တယ်လုပ်ကြည့်တယ်လေကျွန်တော်မမြင်ပါဘူး။
ဟုတ်ကဲ့အဲ့မှာကျွန်တော်နည်းနည်းလေးပြန်မေးချင်တာကပြီးခဲ့တဲ့ရွေးကောက်ပွဲမှာတုန်းက NLD ပါတီရဲ့စီယုံရေးမှာဖွဲ့စည်းပုံပြင်ဆင်ရေးတရားဥပဒေစိုးမိုးရေးဒါကိုသတိကလုပ်မယ်ဆိုတဲ့လူရဲ့စီယုံရေးကိစ္စတွေရှိပါတယ်ခင်ဗျာဒါပေမဲ့ဒီကိစ္စကဖွဲ့စည်းပုံပြင်ရေးကလည်းဒီနှစ်တည်းမှာလည်းအခုနောက်ဆုံးအချိန်ထိမဖြစ်သေးဘူးပေါ့နော်ဥပဒေစိုးမိုးရေးဆိုလည်းအပိုင်းအကန့်ကဏ္ဍတစ်စုံတရာမှာပြဿနာရှိတော့ဒီရွေးကောက်ပွဲကြွေးကြော်တဲ့အနေနဲ့ပတ်သက်လို့ NLD ကပြောင်းလဲလာနိုင်လားဘယ်လိုယူဆပါလဲ
ကျွန်တော်မြင်ရတော့ဖွဲ့စည်းပုံပြင်ဆင်ရေးကို ဆက်ရှိနေလိမ့်မယ်ခင်ဗျာကျွန်တော်ဥပဒေစိုးမိုးရေးကလည်းဆက်ရှိနေလိမ့်မယ်ဒါအတိုင်းပဲဟုတ်တယ်လိုအပ်ချက်ကြီးတွေဖြစ်တော့နောက်ဘယ်လိုဒီအလုံးမြစ်ကြီးမလုံးနိုင်ဘူးတို့ကျွန်တော်တို့ကောက်ချက်ချလို့မရဘူးလုံးနိုင်သလောက်လုံးနေတယ်အဆောင်ကုန်လုံးနေတယ်ကျွန်တော်အပြည့်နဲ့ရတာမရတာအောင်မြင်တာမမြင်တာနဲ့ဒီလိုဒီနေ့အတွက်ပြီးတဲ့မပြီးဘူးဆိုတော့တပိုင်းပေါ့နော်အဲ့တော့အဲ့ဒီဂျူဇန်ဂျူလာဂွေတွေအတင့်တင့်အဲ့ဒီလနေ့အောင်မြင်လာတယ်နောက်ဆက်လုပ်ရလေဦးမယ်အဲ့တော့မလုံးနိုင်တော့ဘူးဆိုတော့2015အတွက်ရောပါရောအဲ့ဒီကဒီပေါ်ကျုံပစ်စီရောချပြမှာမဟုတ်ခင်နေဆက်ပြီးတော့တော့လုံးလိမ့်မယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာဒီတရားဥပဒေစိုးမိုးရတော့ဖြစ်နေတယ်ညမဟိုဖက်တဲ့ဒီကညမဆိုးတဲ့အနေထားတည်းကပါနေအကြည့်နေရတယ်ဒီပြဿနာပါတီတခုလေအလောကသက်ဆိုင်နေတယ်ဟိုသက်ဆိုင်နေတာရှိတော့ဒီတရားဥပဒေစိုးမိုးရအဲ့တပီလုံးပေါ့နော်အတမအစွားတဲ့တဲ့ energy တောင်းဆက်ဘာဝိသိနေဆက်ရောက်ခိုင်းဆွဲလိမ့်မယ်ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာဒေါက်တာရေမျိုးသိန်းဒေါက်တာတက်ဆွေဒီတိုင်းပေါ်မှာခဏနေပြောအောင်ခင်ဗျာဒေါက်တာတက်ဆွေရဲ့ဖုန်းကကျွန်တော်နည်းနည်းလေးအတန်ပြဿနာရှိနေပါတယ်ကျွန်တော်ပင်နယ်ဆွေးနွေးမဲ့သူတဦးရှိပါတယ်ဦးလောက်မောင်တူတူဆွေးနွေးမိများလို့ရပါတယ်ခင်ဗျာ
ကျွန်တော်ကတော့ဟိုကြောင်းလဲတယ်ဆိုတော့ပဲပုံမှန်လင်းလင်းတခုပြောချင်ပါတယ်။ဘာလို့ဆိုတော့မကြောင်းလဲဘူးဆိုတော့ဟိုပြောနေကြတယ်လေလူတွေကလည်းဟိုအဲ့တော့ဟိုကျွန်တော်တို့ဆက်ဆက်ရှိနောက်ပိုင်းမှာဆိုပါတော့ဗျာကျွန်တော်နောက်ပိုင်းစာပြီးလူတစုကောင်းစားရင်လူတူတူကောင်းစားရင်ဆိုပြီးတော့လုပ်ခဲ့ကြတာ။အခုမျက်မြင်မှာတစ်ချက်တည်းနဲ့ချက်တည်းနဲ့ပြောတာမဟုတ်ပါဘူး။လူတစုကောင်းစားရနေပြီးတော့ကျွန်တော်တို့လူနှစ်စုကောင်းစားရမြင်နေရပါပြီ။နောက်ပြီးတော့မှတစ်ဖြည်းဖြည်းနဲ့တိုးတက်သွားမှာပါ။ဒါတစ်ချက်ပါ။နောက်အဲ့ဒီဟိုမဲပေးတဲ့လူတွေကိုပြောချင်တာကျွန်တော်တို့ NLD ကိုပြီးခဲ့တဲ့ခါကလည်းကျွန်တော်ပြောဦးပါတယ် NLD ဘာကြောင့်မဲပေးလဲဆိုတော့အစိုးရဖွဲ့နိုင်မှာက NLD ပဲရှိလို့ပါတခြားအစိုးရဖွဲ့နိုင်မဲ့ဒီမိုကရေစီပါတီရှိရင်ကျွန်တော်တို့ကအဲ့ပါတီကိုကျွန်တော်တို့ရွေးချယ်မိကောင်ရွေးချယ်မှာပါဘာလို့လဲဆိုတော့ဟိုအသင့်အစင်သင့်25ရာခိုင်နှုန်းရောက်နေတဲ့တန်ခိုင်ရင်းနဲ့မဟာမိတ်ဟိုဒီကရောက်နေပြီးသားဖြစ်တဲ့ကြောင့်တန်ခိုင်ရင်းပါတီကိုကျွန်တော်တို့ကအစိုးရပေးဖွဲ့ဖို့ကျွန်တော်တို့လက်မခံနိုင်တာကြောင့်ကျွန်တော်တို့ NLD ကိုမဲပေးရခြင်းဖြစ်ပါတယ်။ဒါကြောင့်မို့ NLD အစိုးရဖွဲ့နိုင်ဖို့အတွက်ကတော့ NLD ပေါ်မှာပဲမူတည်ပါတယ်။ကျွန်တော်ယူကောက်ဝဲကော်မရှင်ကိုကျွန်တော်တို့ဘာမှမပြောလို့ပါဘူး။ဘာကြောင့်လဲဆိုတော့စစ်တပ်ကဖွဲ့ပြီးတဲ့ယူကောက်ဝဲကော်မရှင်နဲ့တာမဲ့ယူကောက်ဝဲကော်မရှင်လို့မြင်ပါတယ်။နောက်ဆုံးအနေနဲ့ပြောချင်တာကတော့ကျွန်တော်တို့ NLD အစိုးရတခုတည်းလောက်တဲ့အစိုးရကိုမဲပေးမလား။ဒါမို့ကြောက်ခိုင်ရင်းနဲ့တိုင်းသားတွေပူးပေါင်းမညွန်ပေါင်းအစိုးရကိုမဲပေးမလားပဲ။စင်သားမှာဖြစ်ပါတယ်
ဟုတ်ကဲ့ခင်ဗျာကိုလှမောင်ကျေးဇူးများတင်ပါတယ်ခင်ဗျာကျွန်တော်တဲဒီလိုက်စီစဉ်အတွက်လူတယောက်စာရေးထားတဲ့ဥစိန်မောင်မိထီလာပါသူစာလေးကျွန်တော်ဖတ်ပြပါမယ် NLD ရဲ့စွမ်းဆောင်ရည်မညံ့ပါဘူးတဲ့လုံနိုင်တဲ့စွမ်းအားရှိသလောက်လုံလို့တော့ပြီးမဲ့လေအသားစီးတွေရှိနေပါတယ်ဒါတွေကလည်းသူကရှောင်တင်းနေရပါတယ်တဲ့ကြော်လွားနေရတယ်အားနေချက်တွေကလည်းဖြည့်ဆည်းနေရတယ်အဖြစ်ခက်ရစေးင်းနဲ့ငင်းငယ်ဆွနေပွဲတွေလုံးဝရဆိုင်သွားမသွားအောင်လို့ထိန်းပြနေပါတယ်တဲ့အခက်ကြီးလေစာမှုတိုက်ဖြည့်ရည်ကိုလည်းထိရောက်ဆောင်ရွက်ပေးနေပါတယ်တဲ့ဒါမဲ့လေပါတီသစ်တွေပူပေါင်းပါတီတွေပေါ်ပေါက်လာတဲ့ဥယျာဉ်များလာလို့မဲတွေပြန့်သွားနိုင်ပါလေတဲ့ဒါမဲ့ NLD ကအများစုနိုင်ပါပါတဲ့တိုင်းရင်းသားပါတီတွေအနိုင်ရတဲ့ဥယျာဉ်တိုးလာပါလိမ့်မယ်အခြားပါတီငယ်တွေတတိပုဂ္ဂလတွေပါတီသစ်တွေကတော့အနိုင်ရဖို့လွန်နေပါလေတဲ့အတိုက်ခံပါတီကြီးကတော့ထင်တိုင်းမပေါက်ကြံတိုင်းမမြောက်ဖြစ်လိမ့်မယ်လို့သူယူဆပါလေတဲ့ခုနဆွေးနွေးသွားကြတဲ့လူတွေတိုင်းပါပဲအဲနောက်တဦးကတော့ကျွန်တော်ဒီဆွေးနွေးတဲ့အချိန်မှာပဲကျွန်တော်တို့ဒီ Facebook ကနေပြီးတော့မှတ်ချက်ရေးတာပါသူကတော့ကုမောင်ဝင်းပါဘယ်ပါတီပဲဖြစ်ဖြစ်လက်ရှိမြန်မာပြည်သူရဲ့မျက်နှာကိုမကြည့်ပါဘူးပြည်သူကိုထမ်းပတ်ပါဘူးလေဒါသူရဲ့အမြင်ပါဒါနဲ့ပတ်သက်လို့ကျွန်တော်ဒေါက်တာတက်ဆွေကိုပြန်ဖိတ်ခေါ်ကြပါမယ်ခင်ဗျခုနကပြောသွားတဲ့အထဲမှာရင်ထင်တိုင်းတော့ဖြစ်မလာနိုင်ဘူးနောက်တချို့ NLD ပါတီပေါ်အားမရမှုတွေကြုံနေရပါတယ်ခုနကသူတို့ရှင်မောင်ဝင်းပြောသလိုပေါ့သူတို့အမြင်မှာဒူးဒူးမျက်နှာဒူးဒူးကိုထမ်းပတ်လို့ဆိုတဲ့အမြင်ရှိတာကြီးလည်းရှိလာပါတယ်အဲ့တော့ NLD အတွက်ဘာတွေစိန်ခေါ်ချက်ကြုံလာမလဲခင်ဗျရွေးကောက်ပွဲမှာ
ဟုတ်ကဲ့ခင်ဗျဒီလိမ့်နေတာနောက်ဆုံးငန်းနေတာပကလာရဲ့လောက်ဆောင်ချက်ကိုဟိုကြည့်ရပါလိမ့်မယ်ကြည့်ရတော့မနေ့ကြည့်လိုက်ကြည့်တဲ့ဝေဖန်ပြီးနဲ့၆ပြားစင်းနဲ့ပြင်းနေမှာဆက်မှာအဲတို့တော့ကျွန်တော်မြင်တာကဒါဝေဖန်မှုနဲ့မေးပေးမှုကတပိုင်းပဲအမေးပေးမှုကတော့ဒီတိုင်းဟိုမြန်မာကြည့်လို့မဆန္ဒရှင်တွေဟာတကယ်ကိုနိုင်ငံရေးစီရင်စီချင်ပါတဲ့ပြောတော့မြင်ပါတယ်ဝေဖန်မှုကြီးအများမှုကြီးရှိတော့တယ်ပဲမဲပေးရမယ်ခါမှာတော့မကန်နဲ့ဆုံးဖြတ်ချက်ကိုချက်နိုင်တဲ့တမန်ကြောင့်ကောင်းတဲ့ဟာကိုဒီမဲဆန္ဒရှင်တွေကဆက်တည်နေမျိုးကိုယူဆတယ်။ဘယ်တော့အဲ့လိုမဲဆန္ဒရှင်တွေကဟိုဒီလိုဟိုအမြင်နဲ့တင် energy ကအားမရနေတဲ့အားတင်းတင်းနေပဲ energy ကိုနှက်ကြလေပဲ ပြည်ဝင်တဲ့နိုင်ငံကိုပြည်ရင်ရလိမ့်မယ်ပြည်ရင်လည်းပြည်ရင်မယ်လို့ကျွန်တော်မြင်ပါတယ်ဒါဟာဟိုဒီလူလူရောဘာအနေရပါတီတို့ရောဒါကောင်းလာရင်ဒါတိုင်းပြည်တွေလည်းကောင်းမှာဖြစ်တဲ့ဆိုကျွန်တော်တော့ဒီလိုပေါ်မြင်ပါတယ်ခင
်ဟုတ်ကဲ့ခင်ဗျာကျေးဇူးပါကျွန်တော်နောက်ထပ်သရော့ရှိတူလီလိုက်ပေါ်မှာရှိပါတယ်ကိုစလိုက်ပွေကွန်ကိုစလိုက်ပွေကွန်ဆိုနေမြင်မြလို့ရပါတယ
်ဟုတ်ကဲ့အရင်2015တုန်းကတော့ NDA ဆောင်ပို့ကြတော့ဒါကိုမကြည့်ပါနဲ့ပါတီကိုကြည့်ပါလို့သူတို့ပြောထားတယ်အဲ့ဒီတော့ကတကယ်ဖြစ်တယ်အခုချိန်ကျတော့သူတို့ချိန်မှားဘူးလို့ဖြစ်လာမယ်ဆိုရင်တော့ပါတီကိုလည်းကြည့်နောက်ပြီးတော့ပုဂ္ဂိုလ်ကိုလည်းကြည့်လို့သူတို့ပြောလာလိမ့်မယ်လို့ကျွန်တော်မြင်တယ်ဒါကြောင့်လည်းဆိုတော့သူတို့ခုလိုကိုယ်စားလှယ်လောင်းရဲ့အခြေချင်းတူရင်ကျွန်တော် NLD ပါတီရဲ့ကိုယ်စားလှယ်လောင်းလို့သူတို့မေးပြရမှာဖြစ်တယ်ဒါကြောင့်လည်းဆိုတော့ပါတီဆိုတာသိအရေးကြီးတယ်တိုင်းသားဒီပါကျွန်တော်ပြောချင်လို့ဆိုတော့တိုင်းနေသားကြီးကတော့သူတို့နိုင်ပါဆိုတော့ပြေချတယ်။တိုင်းသားနေနေပြည်နေမှာလည်းပဲနိုင်နေကြနေရဆိုလည်းပဲဇာခိုင်နှောင်းနေနေနေနိုင်ပါလေဥမာပြနေရှိရင်တော့ဇခိုင်တောင်ပိုင်းရှင်လည်းပဲအထက်လာတော့နိုင်အောင်ပါပါ။သူတို့ပြောချင်လို့ဆိုတာ NAD ကလည်းပဲခုကတော့သူတို့သင်ခန်းစာရနေပြီ။အရင်2015တော့မပြည့်လို့ကိုယ်စီလေတော့အရင်ချင်းချင်းလေးပြီးမရနိုင်တယ်ဆိုရင်အဲ့ဒီကကျွန်တော်တို့ကြည့်ရမယ်ရှင်အချိန်ကလည်းပဲအရန်ကတ်တယ်ဝိမလားဆိုတဲ့ဥစ္စာနဲ့ရေကောက်ပုတ်ကုန်ချင်းနဲ့ပေးထားတဲ့အချိန်ကလည်းပဲမရတာနဲ့အဲ့ဒီမှာဘာမှအလုပ်ကိမရှိတဲ့ဖြစ်တော်အမဒီလိုတွေကိုလောင်းနေရဘူးပြီးတော့မှဝင်ပြန်တော့တာဖြစ်တယ်အခုချိန်ကျတော့သူတို့ရေကောက်ပုတ်ကုန်ချင်းလည်းပဲတရားညှတ်တယ်လို့ရှင်လေးပြောချင်တယ်နောက်ကိုယ်စီလောင်းနေရေးချေနေပါလေအချိန်အများကြီးရှိနေဆိုတော့သူတို့ NAD ကလည်းပဲအဖမ်းမခံနဲ့ဒါပြုတ်တေးချာချာလုံလာလိမ့်မယ်ကျွန်တော်မြင်တယ်အဲတော့2020ကျရင်တော့ဘယ်လိုဖြစ်လာမလဲဆိုရင် NLD ကပဲအစိုးရဖွင့်နိုင်လောက်တဲ့ဟိုဥည်ကြီးနိုင်ချင်နိုင်လိမ့်မယ်မနိုင်ရင်တောင်မှအများစုနိုင်လိမ့်မယ်လို့ကျွန်တော်မြင်ပါတယ်ဆရာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျကျွန်တော်ဒီကိစ္စနဲ့ပတ်သက်လို့တိုင်းသားဒေသနဲ့ပတ်သက်လို့ဒေါက်တာရေမျိုးသိန်းကိုမေးချင်ပါတယ်ခင်ဗျ NLD ပါတီအတွက်လာမယ့်ယူကောက်ပွဲကတော်တော်လေးအကျက်ရိုက်နိုင်တာတိုင်းသားဒေသတွေလူတော်များများလည်းပြောကြပါလေဒေါက်တာရေမျိုးသိန်းလည်းသဘောတူမယ်ထင်ပါတယ်ခင်ဗျဟုတ်လက်ရှိ NLD ပါတီရဲ့တိုင်းသားဒေသကြီးနဲ့ပတ်သက်လို့ရွေးကောက်ပွဲချင်းကပ်မှုဒေါက်တာရေမျိုးသိန်းရဲ့သုံးသပ်ချက်သိချင်ပါတယ်။တကယ်တမ်းပြောတော့တချင်တော့မဟာမိတ်ပါတီရဲ့ရှမ်းပါတီလိုပါတော့မှသူတို့အနံ့ရဖို့ကိုအနံ့ရဖို့ကိုပို့ပြီးလို့ဦးစားပေးလုပ်နေတော့ဒီပေါ်စီပဲဆက်သွားမလားဒီပေါ်မှာဒေါက်တာရေမျိုးသိန်းရဲ့သုံးသပ်ချက်သိပါတယ်သိချင်ပါတယ်။အဲ
ကျွန်တော်အမြင်ကတော့တိုင်းသားဒေသတွေမှာဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့2015တုန်းကဒူဝါဒအတိုင်းဆက်ပြီးသွားမယ်ဆိုရင်တော့အဲအရှုံးငယ်ရင်ဆိုင်ရနိုင်တယ်လို့ကျွန်တော်ကမြင်ပါတယ်။အရှုံးလို့ပြောတဲ့နေရာမှာနော်တိုင်းသားပါတီတွေကလည်းရှုံးနိုင်ပါတယ်။နောက်ပြီးတော့လက်ရှိဟလာအတိုက်ခံပါတီကြီးကလည်းပဲအချို့နေရာတွေလက်လွတ်ဆုံးရှုံးလိုက်ရမယ့်အနေအထားမျိုးရှိပါတယ်။အဲဒီလိုကျွန်တော်ပြောရတဲ့အကြောင်းအရာဘာဖြစ်လို့လဲဆိုတော့နော် NLD ပါတီဟာတိုင်းသားမဟာမိတ်ပါတီတွေနဲ့ဒီနေရာမှာစီးပွားထိုးပြီးတော့ပြိုင်မယ်ဆိုရင်မဲပွဲသွားနိုင်တယ်။မဲပွဲသွားလို့ရှိရင်အာလက်ရှိအတိုက်ခံပါတီအတွက်ကိုတော့အားသာချက်ဖြစ်သွားနိုင်ပါတယ်။အဲဒီလိုချက်စင်မျိုးကို2018ခြားပြရွေးကောက်ပွဲမှာကျွန်တော်တို့ကချင်ပြည်နယ်မြကြီးနားအမျိုးသားလွတ်တော်မဲဆန္ဒအနေမှာအဖြစ်ခဲ့တာတွေ့ရပါတယ်။ဒါကချင်ပါတီရောအဲ NLD ပါတီရောရှုံးပြီးတော့နော်အတိုက်ခံပါတီကအနိုင်ရခဲ့တဲ့စာရကမျိုးကိုတွေ့ရပါတယ်။အဲဒီအခါကျတော့အဲဒီလိုအခြေအနေတွေပေါ်မှာနော်အမျိုးသားဒီမိုကရေစီဖက်ဒရယ်ပါတီခေါင်းဆောင်တွေအနေနဲ့အမျှော်မြင်ရှိရှိကြဲကြဲပြန့်ပြန့်သုံးသပ်ပြီးတော့တိုင်းသားဒေသတွေမှာတိုင်းသားမဟာမိတ်ပါတီတွေနဲ့ပူးပေါင်းပြီးတော့ဈေးကောက်ပွဲကိုဖက်ကျော်နိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်။အဲဒီလိုဖက်ကျော်နိုင်မှသာလျှင်တိုင်းသားဒေသတွေမှာ NLD ပါတီအနေနဲ့လက်ရှိအနိုင်ရထားတဲ့အခြေအတွက်ကိုထိန်းချောင်းနိုင်မှာဖြစ်တယ်လို့မဟာမိတ်တိုင်းသားပါတီတွေပူအနိုင်ရဖို့အတွက်ကိုလည်းပဲတွန်းအားပေးနိုင်မှာဖြစ်ပါတယ်။
ဟုတ်ကဲ့ကျွန်တော်ဒီမှာသရရှိတူရေးလာတဲ့စာလေးဖတ်ချင်ပါတယ်သူကအိုဆာကာဆိုတဲ့ Facebook ကနေသူရေးလာပါ NLD ဟာဘဝင်မြင့်နေတယ်တဲ့အထူးသဖြင့်ရန်ကုန်တိုင်းမဲရဖို့အတွက်အလွန်နှေးပါတယ်တဲ့ဒါသူ့ရဲ့သုံးသပ်ချက်အမြင်သူပေးပို့လာတာပါအဲ့တော့ခုနကဒေါက်တာရေမျိုးသိန်းပြောတာကတိုင်းသားဒေသတွေအခြေအနေပေါ့ပြည်မအခြေအနေတွေမှာရောတော်တော်လေးအခြေအနေဘယ်လိုတာနိုင်လားပြည်မဒီတိုင်းတိုင်းဒေသကြီးတွေရဲ့ရေကောက်ဝဲအခြေအနေလာလာဘယ်လိုရှိပါလဲ NLD ရဲ့လက်ရှိအခြေအနေတိုင်းဆိုရင
်အဲကျွန်တော်အမြင်ကတော့တိုင်းဒေသကြီးတွေမှာကျွန်တော်တို့တနင်္လာရီတိုင်းဒေသကြီးနဲ့အေရော်ဒီတိုင်းဒေသကြီးဟာအစိမ်ခေါ်မှုအမြင်မှားဆုံးဖြစ်နေတယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်။အဲဒီတိုင်းဒေသကြီးနှစ်ခုမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဒီတိုင်းပတ်တိုက်ခံပါတီကြီးကိုရှော့မတွက်ဖဲနဲ့နော်မ တမင်းတကြပြန်လုပ်ပြင်ဆင်ပြီးတော့ရှင်းပြနိုင်မှုလိုအပ်တယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ
်ဟုတ်ကဲ့ဒေါက်တာတစ်ဆေကဘလူးမြင်ပါလဲခင်ဗျာရွေးကောက်ပွဲမှာထောက်ခံမှုအလားအလာပေါ့နော်ခင်ဗျာတော့ဒေါက်တာတစ်ဆေကလူတို့ကတော့မဲပြီးမှာပဲတိုင်းသားဒေသကြီးနဲ့ပတ်သက်လို့ဒေါက်တာတစ်ဆေအမြင်ကြီးကျမလေး
အာကျွန်တော်မြင်တာကလူရဲ့တိုင်းသာဒေသကြီးဒုမပိုင်းနေတဲ့ကောင်းစဉ်အခုလေအောက်မှာဓမ္မပြီမရှိစီမှာတိုင်းသာအင်အားစုအားလုံးကိုထည့်ပြီးတော့ဒီညီသက်တာမပတ်ဘူးလို့ကျွန်တော်ယူဆပါတယ်။ဒီနေ့ဒီကုတင်ကြီးသူကြရဲပါလေရှိပါတယ်။2015နဲ့မတူတဲ့အခြေအနေကြီးခု2020အတူမှာဖြစ်လာတယ်။အရင်ကတော့မတင်ရင်လို့ဒီကောက်ပွဲမလုပ်ရတဲ့ဒေသဟာဒီနေ့တကယ်လို့ပါဘာမှရခိုင်ဆိုတာဖြစ်လာရင်ဘယ်သူနင့်နာမလဲဆိုရင် NLD နင့်နာမယ်လို့ကျွန်တော်မထင်ဘူးအဲဒါတွေကအများစုတိုင်းသားလူမျိုးစုနဲ့အားတဲ့ပါတီကိုပူဇော်ပေးလို့မဲပေးကြပါမယ်ဒါလည်းတဘာဝကြတယ်ဒါတော့အဲ့လိုဒေတာတွေမှာခိုင်မဲ့ချင်းချင်းပေါ်နေတော့ဒီအချင်းတကြီးရုပ်ကပ်ပေါ်မလို့ရရင်တိုင်းသားတွေနင့်နာမှာဖြစ်တယ်ဒီတနည်းတော့မှာအတင်းတနဲ့ငင်းငင်းရလာရင်တော့တိုင်းသားတွေကဟုတ်ပူပါတော့
ဟုတ်ကဲ့
နောက် energy ကလည်း
ကျော်စက္ကန့်စက္ကန့်လောက်ပဲရပါတော့တဲ့ချင
်းတော်တော်ဒီဒီကြားတွေကိုအဲသွားပြီးတော့တို့မရရအောင်ယူမယ်ဆိုတော့ဒီအဲ့ဒါပဲတော့မလုပ်ခဲ့တာဒီကြားတွေ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဓာတ်ရည်လိုက်အစီအစဉ်ချင်းစစ်သွားလို့ပါအဓိကပါဝင်ဆွေးနွေးပေးတဲ့ဒေါက်တာရံမျိုးသိန်းဒေါက်တာတင့်စုနဲ့သွားရှင်တွေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဓာတ်ရည်လိုက်အစီအစဉ်တော့ဒီမှာပဲကျွန်တော်ပြပြပါခင်ဗျာ